မလေးရှားနိုင်ငံဂျိုဟိုးနယ်ကွာလာလမ်ပူမြို့တွေမှာတရားမဝင်ဝင်ရောက်လာသူတွေကိုစီမံချက်နဲ့ဖမ်းဆီးနေနေရမှာတောက်ကြနေကမြန်မာ50ကျော်အပါအဝင်အထောက်ထားမဲ့နေတိုင်းသူတရားကြော်ကိုမလေးရဲတွေကဖမ်းဆီးသွားခဲ့ပါတယ်မြန်မာတွေအဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မတ် AA မှာကပြောပြပေးပါလိမ့်မယ
်မလေးရှားနိုင်ငံမှာတရားဝင်အထောက်ထားမရှိသူတွေကိုအော်ပရာစီဆက်စီရေးလုပ်ပြီးဖမ်းဆီးခဲ့ရမှာတော့မေလ24ရက်နေ့မနေ့ကဂျိုဟိုးမြို့မှာအဖမ်းဆီးတွေလုပ်ခဲ့ပြီးနိုင်ငံသားတွေကိုစစ်ဆေးခဲ့ပါတယ်ဒီထဲမှာအထောက်ထားမဲ့လူ100ကျော်ဖမ်းမိခဲ့ပြီးဒီထဲမှာမြန်မာ50ကျော်ပါဝင်တယ်ဆိုပြီးမလေးရှားနိုင်ငံကမြန်မာရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ
်ဂျိုဟိုးဖမ်းဆီးခြင်းရတော့မှာနော်240နဲ့မှာ9ဦးတာပြောဆိုရင်ဟိုတာမှာဂျိုဟိုးကူလိုင်းဘက်မှာဆေးခံရတာပေါ့တော့အော်ပရာစီဆက်စင်ဒီအနေနဲ့တို့ဝင်ပြီးတော့မှစီးတယ်အဲ့ဒီတည်းမှာသူတို့ဖန်ဆီးအဲ့ဒါကနော်ဟိုစစ်ဆေးလိုက်တဲ့လူကတော့249ဦးရှိပြီးတော့မှဒါ100နဲ့မှ6ဦးကတော့အထောက်ထားမဲ့ဒီအဖြစ်နဲ့သူတို့ဖန်ဆီးထိန်းသိမ်းလိုက်တယ်ပေါ့နော်အမအဲ့ဒီတည်းမှာမြန်မာအမျိုးသား18ဦးပါပြီးတော့မှမြန်မာအမျိုးသမီးကတော့33ဦးပါပါတယ်အမ
ယူဟိုသာမကကွာလာလမ်ပူအနီးတစ်ဝိုက်မှာလဲအော်ပရာစီစစ်ဆင်ရေးကိုနှစ်ခါဆက်တိုက်လုပ်ခဲ့တာကြောင့်မြန်မာတွေဖမ်းမိတယ်လို့လဲသူကဆက်ပြောပြပါတယ်
အကွာလာလမ်ပူမှာလည်းအမှနေရာတော်တော်ထိတ်ထိတ်ကိုဖမ်းဆီးနေတာပေါ့နော်ကွာလာလမ်ပူမြို့တွေကမြို့လေဟိုလာပေါ်မှာဂျလန်အာလော်တို့လိုအင်ဗီလိုလိုနေရာမျိုးပတ်ဝန်းကျင်တွေအပြင်ကိုကျွန်တော်တို့ကွာလာလမ်ပူပတ်ဝန်းကျင်ကနေမြို့လေးတွေမှာလည်းဒါဟိုအပြင်တန်းကိုဖမ်းဆီးဖြစ်စေနေတာပါပေါ့နော်ဆိုတော့ပြီးခဲ့တဲ့အပတ်တည်းမှာဆိုရင်ဒါကလန်ဘတ်မှာဆိုရင်ဒါဟိုဆက်လောက်အယောက်400ကျော်လောက်ဖမ်းဆီးခံလာရတယ်မြန်မာတွေပေါ့နော်ပြည်ရကကြတော့ကျွန်တော်တို့ဒီကလလန်ဘူးမြို့တဲမှာဆိုရင်လည်းဒါဟိုကလပ်တွေဘားတွေနာပုံဝင်နေနေမှာအလုံးလုံးနေတဲ့မြန်မာတွေကိုဒါပြောအယောက်30 340 350ဆိုအဲ့လိုပုံစံမျိုးနေတဲ့ဟိုဒါဖမ်းဆီးနေတာပေါ့နော
်ကလလန်ဘူးဘက်ကမြန်မာတွေကတော့အော်ပရာစီစစ်စင်ရေးဝင်လာချိန်မှာတောတွေကိုထွက်ပြေးတာတောင်ပေါ်ကိုထွက်ပြေးတာရေမြောင်းကြီးတွေတဲကိုခုံဆင်းပြီးပြေးတာတွေကိုလုပ်ခဲ့တာကြောင့်တိကြိုက်ဒဏ်ရာတွေရကြတယ်လို့လဲဆိုပါတယ်အခုခါမှာတော့မလေးရှားအစိုးရကဒဏ်ကြေးပေးဆောင်ခိုင်းပြီးနေရက်ပြန်နိုင်ကြောင်းကြေညာထားပေမဲ့မြန်မာပြည်မှာအလုတ်ကန်အခက်ခဲတွေကြောင့်နေရက်ကိုလည်းမပြန်နိုင်အထောက်ထားလက်မှတ်လုပ်ဖို့ကလည်းအခက်ခဲတွေရှိနေကြတယ်လို့ဆိုပါတယ်မလေးရှားမှာအလုတ်လုပ်ဖြစ်ပါမိရဖို့ကလည်းခက်ခဲပြီးလုတ်သားရှော့ချမှုတွေရှိနေတဲ့အတွက်လဲအောက်ခြေသိမ်းရရအလုတ်တွေကိုမြန်မာတွေကလုတ်ကန်နေကြရတာပါခုဆိုရင်မလေးရှားနိုင်ငံမှာအထောက်ထားမရှိတဲ့မြန်မာတွေအများအပြားတိုးလာနေတယ်လို့လည်းအလုသမားကြီးလှုပ်ရှားဆောင်ရွက်နေသူတွေကပြောပါတယ်ရှင်